ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကမ္ဘာတစ်လွှာအခုဆက်ခံရသူနှစ်သန်းကျော်လာနေချိန်မှာပဲ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးအတွက်ထောက်ပံ့ငွေရင်းရပ်ဆိုင်းထားဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်ကိုကမ္ဘာခေါင်းဆောင်တွေကဝေဖန်နေကြပါတယ်။ဒီရောဂါတိုက်ဖျက်ရေးအတွက်အဆိုးဆုံးအချိန်ကိုကမ္ဘာတစ်လွှာရင်ဆိုင်ကျော်ဖြတ်နေတဲ့အချိန်မှာသမ္မတထရမ့်ရဲ့ဒီဆုံးဖြတ်ချက်ဟာနိုင်ငံအားလုံးကိုတည့်ရောက်မှုရှိစေနိုင်ကြောင်းနဲ့ဒါဟာ WHO ရဲ့လုတ်ကင်နှံစွမ်းကိုအားနည်းစေပြီးနိုင်ငံတကာပူးပေါင်းဆောင်ရွက်မှုကိုထိကဲစေတယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကဗိုလ်တော်ဖူးနေမှာပြောပါတယ်။ကမ္ဘာတစ်လွှာကြီးမားတဲ့ကျန်းမာရေးပြဿနာကြီးဖြစ်နေချိန်မှာ WHO ရဲ့ရန်ပုံငွေကိုဖျက်တောက်တာဟာရက်လက်ကောင်ထွက်မလာနိုင်ဘူးလို့ကုလသမဂ္ဂအခွင့်အရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကဝေဖန်လိုက်ပြီးဒီချိန်ဟာနိုင်ငံတကာအတိုင်းဝိုင်းနေနဲ့စီးရီလုံးလုံးလက်တွဲဆောင်ရွက်ရမယ့်အချိန်လို့ပြောပါတယ်။ကမ္ဘာတစ်လွှာဒီရောဂါအခုဆက်ခံရသူကနှစ်သန်းကျော်သွားပါပြီ။ဒါပေမဲ့ဒီရောဂါရှိမရှိစမ်းသပ်မှုမလုပ်နိုင်တဲ့ဒေတာအများပြားရှိနေတာကြောင့်အကူဆက်ခံရသူအရေအတွက်ပိုးပြီးများလာဖို့ရှိပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အတွက်အမေရိကန်ကပေးနေတဲ့ထောက်ပံ့ရန်ပုံငွေကိုဆိုင်းငံ့ဖို့သမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်အတွက်စိတ်ပြေရာကြောင်းကုလသမဂ္ဂအထွေထွေကပြောကြားခဲ့ပါတယ်။